ဒီနေ့ဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးပေါ့ဆိုတော့နေပယ်တီးတီးမှာဟိုအပြောင်းလဲတွေစပြီးတော့မြင်တွေ့နေရပြီပေါ့နော်အဲ့ဒါတွေအားလုံးဟာတကယ်ကဒီစစ်လေးလုံးလူမှုရေးတော်ပုံကြီးရဲ့အကျိုးဆက်ပဲ
စစ်တပ်ကသူ့ဘာသူပြောင်းသူ့ရဲ့နိုင်ငံရေးရက်တင်မှုသူ့ရဲ့အခက်အခဲသူ့ရဲ့လုံခြုံရေ
းအဲ့လိုလူမှုတရလုံးအုံကြွပြီးတော့ဒေါ်လာနဲ့ရေးတော်ပုံဆိုတာကအခြေခံအချက်ကနှစ်ခုပါပဲ
သူတို့ရင်ဝယ်သားလိုထင်းထင်းဆောင်းဆောင်းရမယ်ចောင်းသားတွေကိုပြိဆန်လိုရန်သူတို့သဘောထားလို့အတရားအမှန်ကြိုက်တဲ့အချုပ်ခန်းတွေကိုပို့
အာနာရှင်မလမြဟာပြည်သူတွေကိုပဲဖြစ်ဖြစ်ចောင်းသားတွေကိုပဲဖြစ်ဖြစ်အစိမ့်လိုက်စီးလိုက်စစ်စစ်လုံးလုံးရှိနေတာကိုသူတို့မလိုလားပါဘူ
းကျွန်တော်ចောင်းသားဆိုတဲ့ခါကျတော့ဗျာဟိုအသားချင်းဆက်နေတယ်လို့ခံစားရတယ်တနေရာကိုထင်းရင်တနေရာနာတော့ဗျာ
ထောင်ကူရ62ခုနှစ်နောက်ပိုင်းဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တပတိအာဏာရှင်စနစ်အုပ်ချုပ်ခဲ့တဲ့နှစ်ပေါင်း26နှစ်ကျော်ကာလအတွင်းចောင်းသားရေးတော်ပုံနဲ့လူထုလှုပ်ရှားမှုတွေဟာဆယ်စုနှစ်နီးပါးတစ်ခုလောက်ကြာတိုင်းမှာအ ਨੇ ဆုံးတစ်ခေါက်လောက်ပေါ်ခဲ့ဘူးတယ်လို့ပြောကြပါတယ်။အထင်ကြီးရသမိုင်းမှတ်တိုင်အများပြားတဲ့က1962ခုနှစ်ရန်ကုန်တက္ကသိုလ်ចောင်းသားရေးတော်ပုံ1984ဦးတန့်ရေးခင်းနဲ့1985မိုင်းယာပြည့်ရေးတော်ပုံစားတဲ့အရေးတော်ပုံတွေဟာအာဏာရှင်စနစ်ကိုဆန့်ကျင်ပြီးလွတ်လပ်တဲ့နိုင်ငံရေးစနစ်တစ်ခုကိုတောင်းဆိုခဲ့ကြတဲ့အထင်ကြီးသမိုင်းမှတ်တိုင်တွေအဖြစ်ကပီးတင်ကြပါဗါ1988ခုနှစ်ဩဂုတ်လမှာဖြစ်ခဲ့တဲ့နိုင်ငံလုံးဆိုင်ရာလူထုတရက်လုံးရဲ့ဒီမိုကရေစီရေးတော်ပုံကြီးဘလို့ကြောင့်ဖြစ်ပေါ်လာခဲ့ရသလဲဆိုတာကိုပြန်ပြောင်းကြည့်ကြအောင်ပါ
ဆိုရှယ်လန်လန်စင်ပါတီကတဖြည်းဖြည်းနဲ့ချွင်းချက်တွေများများလာတာပေါ့နော်အဓိကကတော့စီးပွားရေးအကျက်တဲပေါ့စီးပွားရေးအကျက်တဲဖြစ်လာတယ်နောက်တစ်ခုကမူထက်ဆိုင်လူတွေကိုစိတ်ပျက်ကြတယ်ပေါ့နော်ဒီအဂရီလိုက်စားမှုပေါ့နော်ဒီနေ့ခေတ်လောက်တော့မများပါဘူးတကယ်တမ်းပြောရကြည့်ဆိုရင်ဒါပေမဲ့အဲ့ဒီအဂရီလိုက်စားမှုတွေရေတခါအာနာကိုလူတစုလက်ထဲမှာပဲချုပ်ခိုင်ထားတဲ့အခါမှာဂျန်တဲ့သူတွေရေခံစားချက်တွေရေအဲ့ဒီအလိုအနေထားမှာအဓိကပြိုဖြစ်ခဲ့ရတဲ့ကိစ္စကတော့စီးပွားရေးပြဿနာပေါ့
စာရေးဆရာမမတ်တီရာစံကြောင်းပြောသွားတာပါရှစ်လေးလုံးရေးတော်ပုံကာလအတွင်းကចောင်းသားခေါင်းဆောင်တူဖြစ်ခဲ့တဲ့ဥကိုကိုကြီးကတော့အခုလိုပြန်ပြောပြပါတယ
်လူတွေအကုန်လုံးလမ်းပေါ်ရောက်နေပြီဒီမြို့တွေအနှံ့ရွာတွေအနှံ့အကုန်လုံးဖြစ်နေတဲ့အချိန်မှာအဲ့ဒီအချိန်ကတခုတည်းသောဥဆောင်ပါတီပါတီတခုပဲရှိတယ်အဲ့တော့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီရဲ့အရေးပေါ်ညီလာခံမှာအဲ့ဒီအချိန်ကနိုင်ငံတော်အကြီးအကဲဖြစ်တဲ့ဒေါက်တာမောင်မောင်ပြောခဲ့တဲ့မိန့်ခွန်းဟာခုချိန်ထိအခိုင်အမာရှိပါတယ်ဒီလောက်လူတွေအားလုံးဆန္ဒပြနေတဲ့အချိန်မှာတောင်သူတို့မပြောင်းလဲနိုင်နေသေးတာဟာတပါတီစနစ်ကိုဖင်တွယ်နေသည်ကတကြောင်လို့ဝန်ခံခဲ့တယ်ရှစ်လေးလုံးသာမဖြစ်ရင်ဒီလိုအပြောင်းလဲတွေကိုလုပ်ဖို့အတွက်ကိုသူတို့ကိုယ်တိုင်တုံ့နှေးနေတယ်ပြောင်းလဲဖို့ဆန္ဒမရှိသေးဘူးဆိုတာကိုနိုင်ငံတော်အကြီးအကဲတယောက်ရဲ့မိန့်ခွန်းမှာကိုနိုင်ကအခိုင်အမာပြထားတာ
1988ခုနှစ်မတ်လ12ရက်နေ့ကအနောက်ဂျိုကုန်းရပ်ကွက်မှာနေထိုင်ကြသူတွေနဲ့ရန်ကုန်ဆက်မှုတပ်သူចောင်းသားတွေတဖြစ်ဆိုင်မှာစကားများရာကနေရန်ကုန်ဆက်မှုတပ်သူចောင်းစုចောင်းသားတွေကိုမဆလအစိုးရကအကြမ်းဖက်နှိမ်နှင်းလိုက်ပါတယ်။အဲ့ဒီအကြမ်းဖက်ပြိပခါဟာအစိုးရထင်သလိုပြီးမသွားခဲ့ပါဘူး။နောက်တနေ့မက်ရှလ13ရက်နေ့မှာရန်ကုန်ဆက်မှုတပ်သူចောင်းဝင်းထဲမှာရှိနေတဲ့ចောင်းသားတွေကိုမဆလအစိုးရရဲ့စက်တွေကအကြမ်းဖက်ဝင်ရောက်စီးနှင်းခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ရန်ကုန်ဆက်မှုတပ်သူပစ္စမားနှင့်ចောင်းသားကိုဖုံးမော်နှင့်ကိုစိုးနိုင်တို့အသက်ပေးခဲ့ရပါတယ်ရန်ကုန်ဆက်မှုတပ်သူတွေကចောင်းသားတွေရဲ့လှုပ်ရှားမှုတွေဟာနောက်တနေ့မှာတော့ရန်ကုန်တပ်သူပင်မဘက်စီကိုတဟုန်တို့ကူးဆက်လို့လာပါတော့တယ
်ចောင်းသားတို့တန်းထဲမှာဆာလာသူဘာညာလာခေါ်တဲ့အခါမှာចောင်းသားတူတယောက်ကထားပြီးရှင်းပြတယ်ဟာဆရာဆောင်ကကျွန်တော်တို့ចောင်းသားတွေဒီလိုဖမ်းဆီးထားတယ်ဒီလိုနှိပ်စက်တယ်ထေလားရှင်လားလည်းမသိဘူးဘာမှထားမှလည်းမသိဘူးကျွန်တော်တို့တကယ်ချင်းတွေပါသွားပြီဆရာမတို့ဘုန်းကြီးဖြစ်ပါဘာညာပြောတယ်အဲ့လိုနဲ့လက်ခုပ်ပိုင်းတီးကြတာဗျာအဲ့လိုလက်ခုတီးတဲ့အချိန်မှာဘေးနားမှာထိုင်နေတဲ့ကျောင်းသားတွေအကုန်လုံးကလက်ခုပ်ပိုင်းတီးပြီးတော့တခါတည်းဘသူမှမပြောရဘဲနဲ့ကျွန်တော်တို့ဒီပြည်လမ်းမပေါ်အကုန်လုံးကျောင်းသားတွေစုရောက်ပြီးဖြစ်သွားတယ်
။1988ခုနှစ်ကရန်ကုန်တက္ကသိုလ်ပင်မကျောင်းသားကိုတော်ပြောသွားတာပါ။မက်ရှလာ16ရက်နေ့မှာတော့ရန်ကုန်တက္ကသိုလ်ပင်မဝင်းတွင်းမှာဆန္ဒပြနေကြတဲ့ကျောင်းသူကျောင်းသားတွေဟာရန်ကုန်စစ်မှုတက္ကသိုလ်နဲ့လှိုင်နေမြေဘက်ကခြိတက်လာတဲ့ကျောင်းသားတွေနဲ့ပူးပေါင်းဖို့အတွက်ခြိတက်လာစင်မှာပဲအင်အားကံပေါင်းအယောက်တရားနီလို့တင်စားခေါ်ကြတဲ့
ตถาภูนามาสิทธัตกะณภัพไปปีเอ็นอาตุ้งเหน่งเก่ได้ด้วยท่องเนี่ยฉีได้จ้องตุจ้องตาฤอพั้นขันแก่ยะตุโลจ้องตาอะญาปาต้วยหมี่จะแก่ยะบาเดตรุเยมังกันเนี่ยคุณยีต้องสู่หมู่ฤด้วยตรุอัตตะปี้ตัวได้พอตรุเนี่ยดีไดแล่ไปจิหมี่ติมจ้องตาญีกูฤยางกงตักตุงเนี่ยยางกงสั่งกูตักตุโซดาตะเกรอญีกูฤบาเวเออญีกูสิทธัตจ้องตาสิทธัตเนี่ยตรุด้วยตะคูลงไปยามนอกเสร็จด้วยต้องสู่หมู่ฤลุจาเมซุเร
စိတ်တရားចောင်းသားသူချင်းစီမှာဘသူကမှရိုက်သွင်းလာလဲမဟုတ်ဘသူကမှလောက်ခိုင်းလာလဲမဟုတ်ကိုသူချင်းစီရဲ့အတိနဲ့ပေါ့နော်ဒါတွေလုံးမဲ့ဆိုပြီးចောင်းသားတွေအားလုံးမှာစိတ်မှာကဲယောင်းလာတယ်ထောင်းကိုယ့်ရဲ့ရှိစက်ရှိခုနှစ်ကရန်ကုန်တက်သူပင်မှចောင်းသားကိုအောင်မျိုးထွန်းပြောသွားတာပါတဖြည်းဖြည်းချင်းနဲ့အချိန်ရလာပြီးဇွန်လចောင်းသားလှုပ်ရှားမှုညနေခင်း 7:00 ကျပြန်လာကတက်သူចောင်းဝင်းနေတဲ့ကနေအထက်တန်းចောင်းတွေအလုတ်သမားတွေဝင်နှန်းတွေအထိကိုကူးဆက်လာပြီးတိုင်းပြည်လုံးရဲ့လူထုလှုပ်ရှားမှုအသွင်ဖြစ်တမဟုတ်ချင်းကူးဆက်လာပါတော့တယ် ကျက်တာကဘုံမှားကြီးတယ်ဘောဝါဆောင်မှုချောက်တာမပါဘူးအဲ့တော့နောင်ဆူဆူကူလုံးဝဲဆိုရင်တော့အဲ့ဒါဆူရက်လူတွေမသက်တာဘူးတာမှတ်ပြီတော့လို့ထောင်ကိုယ့်ရဲ့ရှိစက်ရှိခုနှစ်ဩဂုတ်လ10ရက်နေ့ရောက်ရင်တနိုင်ကလုံးတပိတ်ဖောက်ကြဖို့ចောင်းသားတမကတွေအလို့တမားတွေဝင်တန်းတွေအပါဝင်သက်ဆိုင်ရာပြည်နယ်နဲ့တိုင်းအလိုက်နှိုးဆော်ခဲ့ကြပြီ နှစ်ပေါင်း26နှစ်ကျော်တပါတီအာဏာရှင်စနစ်ကိုမလိုချင်တော့ပဲဒီမိုကရေစီစနစ်ကိုတောင်းဆိုခဲ့ကြပါတယ်1987ခုနှစ်ဩဂုတ်လ10ရက်နေ့တနိုင်ငံလုံးတပိတ်မှာတမတော်သားတွေဝင်တန်းတွေပါပူးပေါင်းပါဝင်လာခဲ့ကြပါတယ်မဆလဆူရကလည်းတနိုင်ငံလုံးကတပိတ်စခန်းတွေနဲ့ဆန္ဒပြနေတာတွေကိုနီလန်းပေါင်းစုံတုံးပြီးအကြမ်းဖက်ဖြိုခွင်းခဲ့ပါတယ်1987ခုနှစ်ဩဂုတ်လ10ရက်နေ့တဝိုက်အခြေအနေကို
အဲ့ဒီအချိန်ကကျမကြီးဝန်ထမ်းများအတင်းအကြီးကဲတူဖြစ်တဲ့ဒေါက်တာအောင်ခင်စင်ကအခုလိုပြန်ပြောပြပါတယ်တခါမှနိုင်ငံကြီးလေဝန်ထမ်းမပါဘာမှလည်းမလုပ်ခေါ်တာပြောတာတွေလည်းမရှိတဲ့ဆရာဝန်မလေးတယောက်ဟာအဲ့ဒီရှစ်ဆယ်ရှစ်အရေးခင်တွင်တူတာဝန်ကြနေရန်ကုန်ဆေးဦးကြီးကဆေးကန်းထဲမှာဘာလုပ်နေလဲဆိုလာသမျှဒုက္ခတွေရဲ့ ညတော့မပြန်ဘဲနဲ့အားရပါရလုတ်ပြီးတဲ့ဆရာဝန်မလေးဖြစ်နေတယ်ခင်ဗျာတည့်ရဲ့နေ့ရက်ဇက်တဲ့သူကြိုးစားလုတ်တဲ့တည့်ရက်ကျုံလာလာကတော့တွေးလူတွေဆိုအော်စံနေညားလာလို့အဲဒီမင်းကလေးကတွေးလူရှင်နေရှိကြပါသလားသူအပြင်ထွက်အော်ခေါ်လိုက်တာမေးလိုက်တာပြောလိုက်တာဟာသူ့နောက်ကနေပြီးတခါလေလိုက်လာတဲ့တွေးလူရှင်နေဟာတွေးလူပန်းချီတက်ပွဲကြီး
ရန်ကုန်ဆေးဦးကြီးရှေ့မှာဖြစ်သွားပါတယ်အဲ့အဲ့ဒီစီတက်ပြီးသွေးလူရန်သွေးလူဗန်သွားတဲ့သူတွေကိုတည်နှက်နဲ့ပြတ်တက်တော်လာပါခင်ဗျာမိခင်ကြီးဒေါခင်ကြီးကျမ်းမာရေးအခြေအနေကြောင့် မြမပီကိုပြန်လဲရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာထောင်996ရဲ့နေ့မှာရွှေတကုံဖျားအနောက်ဖက်မုံမှာတိမ့်နေချီတဲ့လူလူကိုမိကုံပြောပြီးမြမနိုင်ငံရေးတဲ့ကိုစတင်ဝင်ရောက်လာခဲ့တယ်လို့ပြောကြပါတယ်အဲ့ဒီချိန်ကတိုင်းပြည်လုံးမှာအစိုးရအုပ်ချုပ်ရေးရန်နေရာမတက်ရောက်တော့ပဲဒေသအသီးသီးလိုက် ရက်ွက်မြို့နယ်တွေမှာလူလူတွေနဲ့ចောင်းသားအဖွဲ့တွေကတင့်တော်တလို့တာအုတ်ချုပ်ခဲ့ကြတဲ့အချိန်တွေပဲဖြစ်ပါတယ်အဲ့ဒီအချိန်ကဥနေဝင်ဦးဆောင်တဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီလဲပြုတ်ကြခဲ့ပြီဖြစ်သလိုအစိုးရတက်တန်းဆယ်ရက်ကျော်လောက်ပဲခံတဲ့ဦးစိန်လွင်အစိုးရလဲပြုတ်ကြခဲ့တဲ့အတွက်ဒေါက်တာမောင်မောင်အစိုးရကတာဝန်ယူထားရတဲ့အချိန်လဲဖြစ်ပါတယ်လူလူလှုပ်ရှားမှုရေ
ောင်းသွားလျင်မဖြစ်မနေဟလာအစိုးရဖွဲ့တပ်ပြောက်ပြီးတယောက်တမရ၃ယောက်ပြောင်းသွားတယ်နောက်ဆုံးဒီစစ်တပ်ကနေဝင်ပြီးတော့အာနာသိမ့်ပိုက်တဲ့အဆင့်ရောက်လာတယ် အဲ့တော့အာနာသိမ့်ပိုက်တဲ့စစ်အစိုးရကို၌ကဒီလူလူလှုပ်ရှားမှုကြီးရဲ့အရှိန်အဟုန်ကိုဥတီချက်ကိုပြောင်းသွားအောင်မလုပ်နိုင်ဘူးဒါကြောင့်မလို့သူတို့ကိုယ်တိုင်ကလူလူရဲ့တောင်းဆိုချက်တွေကိုအတိမတ်ပြတဲ့အနေနဲ့သူတို့ပါတီဇွန်ဒီမိုကရေစီကိုဖော်ဆောင်ပေးပါမယ်ဆိုတာကိုဂတိပေးပြီးအာနာသိမ့်ခဲ့ရတာ
88မျိုးဆက်ចောင်းသားကောင်းဆောင်ဥကိုကိုကြီးပြောသွားတာပါ1988ခုနှစ်စက်တင်ဘာလ16ရက်နေ့မှာတော့ဘိုးချုပ်စောမောင်ဦးဆောင်တဲ့စစ်တပ်ကနိုင်ငံတော်အာဏာကိုပြည်သူတွေထံကနေသိမ်းယူလိုက်ပါတော့တယ်